EU ကနေဗြိတိန်နှုတ်ထွက်ဖို့ဝင်ကြီးချုပ် Theresa May တင်သွင်းတဲ့ Brexit သဘောတူညီမှုကိုအင်္ဂါနေ့ညကဗြိတိန်လွှတ်တော်မှာမဲခွဲဆုံးဖြတ်ရမှာအပြတ်အသတ်ရှုံးနေပြီးတော့ပယ်ချခံခဲ့ရပါတယ်။ဝင်ကြီးချုပ် May အနေနဲ့နောက်သဘောတူညီမှုအသစ်ကိုတင်သွင်းဖို့တော့တနည်းလာနေအထိအချိန်ရမှာပါ။အင်္ဂါနေ့ကမဲခွဲဆုံးဖြတ်ပြီးရှေ့ဆက်လုပ်ဖို့လွှတ်တော်မှာဝင်ကြီးချုပ်ကဘလို့တုံ့ပြန်ခဲ့တယ်လဲ။အတိုက်ခံပါတီဘက်ကတော့အစိုးရအပေါ်အယုံကြည်မရှိအစိုးတင်သွင်းဖို့ဆန္ဒရှိနေတာတွေ့ရပါတယ်။အကြောင်းစုံကိုဒေါ်လာလာတန်းကပြောပြမှာပါရှင်။
The ayes to the right, 202. The noes to the left, 432. So the noes have it.
ဟုတ်ပါမေ202မေကန့်ဝင်မေ432မေနဲ့ပြည်ရှာလွှတ်တော်အမတ်တွေကဝင်ကြီးချုပ် Theresa May ရဲ့ EU ကနေ Britain ခွဲထွက်တဲ့ Brexit သဘောတူညီမှုကိုပယ်ချတဲ့အကြောင်းအခုလိုလွှတ်တော်တာဝန်ခံကအင်္ဂါနေ့ညကကြေညာသွားခဲ့တာပါ95နှစ်တာခေတ်တိဗြိတိရှ်သမိုင်းမှာအစိုးရတရားရဲ့လွှတ်တော်မှာအဆိုးဆုံးဆုံးရှုံးမှုလို့လဲဆိုပါတယ်ဝင်ကြီးချုပ် Theresa May ရဲ့ Conservative Party ဝင်လွှတ်တော်အမတ်တွေဖြစ်တဲ့ Brexit ကိုထောက်ခံခဲ့ကြသူတွေရော EU မှာဆက်လက်ပါဝင်လိုကြသူတွေရောဒီသဘောတူညီမှုကိုကန့်ကွက်ရမှာပါဝင်ခဲ့ကြတာဖြစ်ပါတယ်ဒါကြောင့်လဲ1983ခုနှစ်ကစတင်ဝင်ခဲ့တဲ့ EU ကနေ Britain နှုတ်ထွက်မှုကိုဘယ်ပုံပင်ကြီးဆက်ကင်တွေရမလဲဆိုတဲ့ပြဿနာဟာနိုင်ငံအတွက်250တွင်အဆိုးဆုံးနိုင်ငံရေးပြဿနာဖြစ်လို့လာနေပါပြီ EU ကနေဗြိတိန်နှုတ်ထွက်ဖို့ဥပဒေအရသတ်မှတ်ထားရရဲ့ဟာမတ်လ29ရက်ဖြစ်တဲ့အတွက်ကြောင့်လေအချိန်ကတော့တဖြည်းဖြည်းအနီးကလို့လာနေပါပြီခုလိုအင်္ဂါနေ့ကလွှတ်တော်ရဲ့မဲအပြတ်နဲ့ကန့်ကွက်ချက်ကိုတွေ့ရှိခဲ့ပြီးတဲ့နောက်ဝင်ကြီးချုပ် Theresa May က
First, we need to confirm whether this government still enjoys the confidence of the House. I believe that it does.
ထမနေနဲ့ကျမတို့အတီးပြူဖို့လိုတာကကျမတို့အစိုးရပေါ်လွှတ်တော်ကယုံကြည်မှုရှိသလားဆိုတဲ့အချက်ပါပဲ။ယုံကြည်မှုရှိတယ်လို့ကျမယူဆပြီးမယ်။ဒီညမဲခွဲဆုံးဖြတ်မှုရဲ့ကန့်ကွက်မှုအတိုင်းအတာကိုကြည်ကျင်းအားဖြင့်တခြားလူတွေလည်းဒီကိစ္စမှာဝင်ပြီးစူးစမ်းခွင့်ပေးတယ်နဲ့လို့ကျမထင်ပါတယ်။ဒုတိယကလွှတ်တော်အနေနဲ့ကျမတို့အစိုးရပေါ်ယုံကြည်တယ်လို့အတည်ပြုခဲ့ရင်ကျမအနေနဲ့ကျမရဲ့ရောင်ရင်းတွေအိုင်ယာလန်ရဲ့ DUP ပါတီဝင်တွေနဲ့အတိုက်ခံဝိုင်းရင်လွှတ်တော်အမတ်တွေနဲ့တွေ့ဆုံပြီးဒီသဘောတူညီမှုနဲ့ပတ်သက်လို့လွှတ်တော်ရဲ့ထောက်ခံမှုကိုရဖို့ဘာလုပ်ဖို့လိုတယ်ဆိုတာကိုသိဖို့ကြိုးစားမှာဖြစ်ပါလေတတိယအနေနဲ့ကတော့ခုလိုဆွေးနွေးပွဲတွေကထွက်လာတဲ့အဖြေတွေကိုကျမတို့အစိုးရအနေနဲ့ EU နဲ့ဆင်းနွှဲမှာဖြစ်ပါတယ်လို့ဝန်ကြီးချုပ်မေကသူ့ဆန္ဒကိုချပြခဲ့တာဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်က EU ကနေနှုတ်ထွက်ဖို့လူမှုသဘောထားဆန္ဒခံယူပွဲမှာမဲပေးခဲ့ကြတဲ့ဗြိတိန်နိုင်ငံသားတွေကိုလည်းဝန်ကြီးချုပ်ကအခုလိုတုံ့ပြန်ခဲ့ပါတယ်။
I became Prime Minister immediately after that referendum.
ကျမတို့နဲ့အဲ့ဒီလူမှုဆန္ဒသဘောထားခံယူပွဲအပြီးဝန်ကြီးချုပ်ဖြစ်လာခဲ့တဲ့အတွက်အဲ့ဒီရလာတိုင်းအောင်မြောက်အောင်မြင်အောင်ဆောင်ရွက်ဖို့ကကျမရဲ့တာဝန်ရှိတယ်ဆိုတာကျမခံယူပါတယ်။ဒါကြောင့်အတိုက်ခံပါဝင်အုပ်စုအားလုံးတို့ကိုကျမပြောလိုတာကဗြိတိန်နိုင်ငံသားတွေရဲ့စံတဖြစ်တဲ့ဒီကိစ္စကိုအောင်မြင်စွာဖြေရှင်းပေးနိုင်ဖို့ကိုနားထောင်ကြပါဆိုတာပါပဲလို့ဝန်ကြီးချုပ် Theresa May ကပြောသွားခဲ့တာပါ။အတိုက်ခံ Labour Party ခေါင်းဆောင် Jeremy Corbyn ကတော့ဝင်ကြီးချုပ် Theresa May အစိုးရပေါ်အယုံကြည်မှုရှိအဆိုကိုတင်သွင်းမယ်လို့လွှတ်တော်ဥက္ကဋ္ဌကိုအခုလိုအသိပေးလိုက်ပါတယ်
။ She cannot seriously believe that after 2 years of failure she is capable of negotiating
ဝင်ကြီးချုပ်အနေနဲ့နှစ်နှစ်ကြာမြင့်တဲ့အထိဒီကိစ္စကိုအောင်မြင်အောင်လှုပ်ဆောင်နိုင်ခြင်းမရှိခဲ့တဲ့အတွက်နိုင်ငံသားတွေအကျိုးဆက်ရှုပြီးသဘောတူညီမှုကိုနှိမ့်နှိုင်းယူနိုင်လိမ့်မယ်လို့သူဆက်ပြီးယုံကြည်နေတာကိုကျွန်တော်အားအသင့်လို့မဆုံးပါဘူး။ကျွန်တော်တို့ရင်ဆိုင်နေရတဲ့အရေးကြီးဆုံးအချက်ကဒီပါလီမန်နဲ့နိုင်ငံရဲ့ယုံကြည်မှုကိုဒီအစိုးရကသူဆွံ့ဆွံ့သွားပြီဆိုတဲ့အချက်ပါပဲ။ဒါကြောင့်အစိုးရအပေါ်အယုံကြည်မှုရှိအစိုးကိုကျွန်တော်အနေနဲ့တင်ဆက်မယ်ဆိုတာဥက္ကဋ္ဌကြီးကိုအသိပေးလိုပါတယ်
။2016ဇွန်လကပြည်လုံးချုပ်လူမှုစံတပ်ခိုင်ယူပွဲမှာထောက်ခံမဲ52ရာဂိုင်နှုန်းကန့်ကွက်မဲ48ရာဂိုင်နှုန်းနဲ့ EU ကနေနှုတ်ထွက်ဖို့ပြည်မဲဆန္ဒရှင်တွေကဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။လွှတ်တော်မှာအင်္ဂါနေ့က Brexit သဘောတူညီမှုပေါ်မဲခွဲဆုံးဖြတ်ခြင်းမပြုမီဝင်ကြီးချုပ်ကတော့ Brexit ထောက်ခံသူလွှတ်တော်အမတ်တွေကိုသတိပေးခဲ့တာကသူ့ရဲ့သဘောတူညီမှုပယ်ချခံရရင် ဗြိတိန်အနေနဲ့ EU ကနေသဘောတူညီမှုမရပဲနှုတ်ထွက်မဲ့အစားလုံးဝမနှုတ်ထွက်နိုင်မဲ့အခြေအနေစိုက်နိုင်နေဆိုတာပါပဲ